Omicron ကိုဗစ်ရောဂါပိုးသစ်ကူးစက်မှုတွေကြောင့်အာဖရိကတောင်ပိုင်းရှစ်နိုင်ငံကိုခရီးမသွားကြဖို့ American ရောဂါထိချုပ်ရေးနဲ့ကာကွယ်ရေးဌာန CDC နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကစနေနေ့မှအကြံပြုချက်ထုတ်ပြန်လိုက်ပါတယ်။ရောဂါပိုးသစ်ကူးစက်မှုအန္တရာယ်ကြောင့်အာဖရိကတိုင်းနိုင်ငံကလာတဲ့ခရီးသည်တွေအပေါ်ကန့်သတ်ချက်အသစ်သမရအိမ်ပြူတော်ကထုတ်ပြန်လိုက်ပြီးနောက်တစ်ရက်မှာပဲတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။တောင်အာဖရိက၊ဇင်ဘာဘွေ၊နမီးဘီယား၊မိုဇမ်ဘစ်၊မာလာဝီ၊လီဆိုတိုအစ်ဝါတီနီနဲ့ဘော့စ်ဝါနာရှစ်နိုင်ငံဟာခီးသွားတဲ့အတွက်အလွန်အန္တရာယ်ရှိတဲ့အဆင့်၄အဖြစ် CDC ကသတ်မှတ်လိုက်သလိုနိုင်ငံခြားရေးဝန်ကြီးဌာနကလည်းခီးမသွားဖို့အကြံပြုချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘော့စ်ဝါနာနိုင်ငံကိုတော့ CDC ကအရင်ကတည်းကအဆင့်၄သတ်မှတ်ထားတာပါ။တောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ Omicron ပိုးသစ်ကိုတော့အာဖရိကတိုက်ကဘော့စ်ဝါနာနိုင်ငံအပြင်ဟောင်ကောင်၊အစ္စရေးနဲ့ဥရောပနိုင်ငံတချို့မှာလည်းစတင်တွေ့ရှိနေရကြောင်းအတည်ပြုထားပါတယ်။အမေရိကန်ကတော့နောက်ထပ်တခြားနိုင်ငံတွေမှာယောဂါပိုးသစ်ကူးစက်ပြန့်နှံ့နေတာတွေရှိလာတယ်ဆိုလို့ရှိရင်တော့ခီးသွွားကန့်သတ်တဲ့စီးရင်မှာထပ်မံဖြစ်ဆက်နိုင်ကြောင်းကိုလည်းတာဝန်ရှိသူတူကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကရေးသားထားပါတယ်။တောင်အာဖရိကနဲ့နိုင်ငံပေါင်း32နိုင်ငံပေါ်ခီးသွွားကန့်သတ်ချက်တွေကိုဒီလနိုဝင်ဘာလ10ရက်နေ့မှာအမေရိကန်ကပြန်လည်ရုပ်သိမ်းထားခဲ့တာဖြစ်ပါတယ်။